ဒီလက်ဘရောင်းတောင်ဂျီနီစီမံကိန်းကိုရပ်ဆိုင်ဖို့အတွက်ဒီဆန္ဒပြခဲ့တဲ့တန်ကာတော်ကြီးပေါ့နော်ဒီဟိုတန်ကာတော်ကြီးကိုအကြမ်းဖက်ပြီးနှိမ်နှင်းခဲ့တာဟာအခုဆိုရင်နှစ်လပြည့်ခဲ့ပါပြီဒီအကြမ်းဖက်သူတွေကိုအရေးယူပေးဖို့အတွက်ဝိုင်းဝန်းပြီးတောင်းဆိုနေကြပေမဲ့အခုနှစ်လပြည့်တဲ့အထိဒီထိထိရောက်ရောက်အရေးယူတာမျိုးမရှိသေးဘူးနောက်ဒီလက်ဘရောင်းတောင်ဂျီနီစီမံကိန်းကိုရပ်ပစ်ဖို့အတွက်လက်ဘရောင်းတောင်ဒီတောင်တုံရွာကတပိတ်စခန်းမှာဆန္ဒပြသူတွေနောက်ဒေသခံ2000ကျော်ကလာပြီးပူးပေါင်းပြီးဆန္ဒပြနေကြတာပါဒီဟာနဲ့ပတ်သက်ပြီးတော့အပြည့်စုံကိုထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်နားဆင်ကြည့်ကြပါ
လက်ဘရောင်းတောင်ကျင်းနီစီမံကိန်းရပ်တန့်ရေးအပါအဝင်ပြီးခဲ့တဲ့နှစ်လခန့်ကလက်ဘရောင်းတောင်ကျင်းနီစီမံကိန်းရပ်တန့်ရေးတပိတ်စခန်းကိုအချမ်းဖက်ဖြိုခွဲခံရမှုနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးခြင်းမရှိသေးတဲ့အပေါ်မှာဆန္ဒပြရခြင်းဖြစ်ကြောင်းဥဆောင်တန်ခါတစ်ပါးဖြစ်တဲ့စမ်းမြဝတီကျောင်းတိုက်ကဆရာတော်ဦးစန္ဒသီရိကပြောပါတယ
်။လက်ဘရောင်းတောင်အချမ်းဖက်ဖြိုခွဲတဲ့လက်ဘရောင်းတောင်တပိတ်ဖြိုခွဲတဲ့ရန်တန်ရနိုင်ငံနေရခဲ့တဲ့နေ့အချိန်မှနှစ်လပြည့်ပါဒီမှာကြီး။ဒီလူအရာတော့နော်တော်တော်ရှိပါတယ်မကြီး။ကျေကျေတဲ့တဲ့တော့လာဘာမှကြီးကြီးစီမံကိန်းလောကကျန်နေရင်လေ။နားမရတာတပိတ်စကမ်းမှာစံပတ်မှုတွေပါဝင်သူတွေဘိုးအများဆုံးတိရောက်ဆိုအရေးယူပေးဖို့ရည်ရွယ်ပြီးတော့ဒါကျေကျေတိုင်းနဲ့ကျေကျေနေတယ်။အဲဒီလာဘာနောက်ရေးချောင်းဖန်တီခံဖန်တီထားသူများကိုကျေကျေမရှိအားလုံးလုံမေးရေးပေါ့။စံနာကိုပေါ်ဆောင်ပေးရေးဆိုပြီးတော့နောက်ကျပြည်သူကိုဆွေးရမီပြည်သူကမှယက်နေပေးရေးဆိုပြီးတော့ဒါကျေကျေစံနေနဲ့ဒါကျေကျေချီတက်လာပါတယ်မကြီး။ဒေသကအားနည်းတာကြောင့်ရန်တန်ကိုင်းနဲ့ဒါလိုက်ပါဆောင်ရှောက်ပြီးတော့ပေးုံပါပဲဦးဇင်းတော်ရေးချမ်းရေးအဲမပတ်ရေးနေတယ်ဦးဇင်းတို့ရန်နေရနေပြီးတော့လိုက်ပါဆောင်ကျက်နေပါတယ်မကြီး။
မကြခင်မှာပဲလက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကအစီရင်ခံစာထွက်လာဖို့ရှိပေမဲ့ဒေသခံတွေကတော့ကော်မရှင်ကဘာပဲဆုံးဖြတ်လက်ဘရောင်းတောင်ကျင်းနီစီမံကိန်းရပ်တန့်ရေးကိုသာလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးဆန္ဒပြသူအမျိုးသမီးတဦးကဆိုပါတယ်။အမှန
်တကယ်ကတော့ဒီလိုတွေကနေပြီးတော့ဒီလိုတွေကဝိုင်းနေနေဘူးလို့ကျွန်တော်ပြောပြပါရစေ။အဲ့ဒါကျွန်တော်ကတော့တောင်းလို့ပေါ်လာတောင်းလို့အပြေဆက်မလာဘူးဆိုရင်လည်းကျွန်တော်တို့
စနပြမှုမှာမြန်မာနိုင်ငံဝိဇ္ဇာသိပ္ပံတက္ကသိုလ်ကျောင်းသားများကိုရဲ့ပါဝင်ကိုရဲ့အသီးသီးကကျောင်းသားလူငယ်များလည်းပါဝင်ကြပါတယ်။ကျောင်းသားတွေကလည်းသူတို့ရဲ့သဘောထားကိုအခုလိုပြောပါတယ်
။နိုင်ငံလှုပ်ရှားတခြားသူတွေကိုရဲ့အသီးသီးတွေဖမ်းနေရပြီးတော့အဲဒီတရိတ်ကချပါတဲ့သူတွေကိုတော့ဥဒတိစုံစမ်းစစ်ဆေးမှုတွေပြုလို့မပြုလို့သေးတဲ့အတွက်ကြောင့်အဲစနဖော်တော့ကကျောင်းဝင်နေဖြစ်ပါတယ်မှာ
။စမ်းမြဝတီကျောင်းတိုက်ကဆရာတော်ဦးစန္နာသီရိကတော့အနာပိုင်းနေစောင့်ကြည့်နေတဲ့ကြားကပဲဆန္ဒပြမှုတွေကိုဆက်လုပ်နေတဲ့အကြောင်းလုံခြုံရေးအများအပြားကတော့လိုက်လံစောင့်ကြည့်မှုတွေမပြတ်လုံဆောင်နေရလို့ဆိုပါရစေ။
အခုချိန်မှာတော့ဦးဇင်းတို့ဒါကြေကြော်တာနေနဲ့ကြေကြော်ပြီးတော့ဒါတနအိဒီရီကနေပြီးတော့တုံရွာထိပ်တပိတ်စခန်းကနေပြီးတော့လက်လျှောက်ကြည့်တဲ့ဆန္ဒပြတဲ့ပြလာတဲ့ချိန်မှာဒါခုချိန်မှာအဖေလို့ခေါ်တဲ့ရဲသတင်းပေးရဲအရဲလူဝိရဲဝဲလူရဲရဲအများစောင့်ကြည့်ပြီးတော့ဆောင်ကြည့်တယ်ပေါ့ဒီမှာကြီး
။နောက်ဆုံးသတင်းတွေအရတုံရွာတပိတ်စခန်းကလာရောက်သူတွေဟာလက်ဘရောင်းတောင်ကြီးဝမ်ပေါင်ကုမ္ပဏီရှိတဲ့နေရာကိုဆန္ဒပြသူတွေရောက်ရှိလာချိန်မှာတော့ပသိမ်မုံရွာကားလမ်းမကြီးကိုအာဏာပိုင်တွေကပိတ်ဆို့လိုက်ပြီးဟန်တားမှုတွေလုပ်နေတယ်လို့ဆိုပါရယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုတရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီနဲ့မြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပြီးဒေသခံတွေရဲ့လယ်မြေဧကပေါင်း 8,800 ကျော်ကိုသိမ်းယူခဲ့တယ်လို့ရွာလေးပါကိုလည်းနေရာပြောင်းရွှေ့ခိုင်းခဲ့ပါရယ်။ကုမ္ပဏီတွေဘက်ကတော့ဒေသခံတွေကိုညှစ်နှာကြေးပေးပြီးသားဖြစ်တာကြောင့်စီမံကိန်းကိုရပ်တန့်မှာမဟုတ်ဘူးလို့ဆိုပါရယ်။ဒေသခံတွေကတော့စီမံကိန်းကာလအတွင်းကုမ္ပဏီကကားတွေကလေယာတွေကိုဖြတ်တန်းသွားလာတဲ့အတွက်တိနဲ့ပျက်စီးက3နှစ်စာရော်ကြေးကိုသာပေးခဲ့ခြင်းဖြစ်ကြောင်းစာချုပ်တွေထဲမှာလည်းအဲ့ဒီလိုပဲရေးသားထားကြောင်းလေယာမြေတွေကိုအနှဲငယ်သာရှိတဲ့ညှစ်နှာကြေးပေးပြီးသိမ်းတာမျိုးကိုတော့လက်မခံနိုင်ကြောင်းဒီအတွက်လက်ဘရောင်းတော့ကျင်းနီစီမံကိန်းရပ်တန့်ရေးကိုသာလိုလားတဲ့အကြောင်းပြောဆိုနေကြပါရယ်။မကြသေးရင်ကတော့မြန်မာဝပောင်ကုမ္ပဏီကတာဝန်ရှိသူတယောက်ကစီမံကိန်းသာရပ်တန့်ရမယ်ဆိုရင်ဥပဒေကြောင့်ရင်းဆိုင်ဖြည့်ရှင်းမှာဖြစ်တယ်လို့လည်းတုံ့ပြန်ထားပါတယ်ရှင်။